Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to James Peebles.
Sweden Darwin Big Bang, Natang Sekur Gunedra, Yubavira Nobel Sugu. Sajawala Sanya Tiurigo Potokere, James Peebles, the web baby, Jandwekura, Migabati Sia, Nisa Jawalao, the Casa Jawalaria, Panire, Sura Twistigere, Misha Mione, Didier Quidoro, Bibo, Sumchakere.
Natal Seko, October Sienega, Sweden Towin Tippen, Twitter Dreamu, Pamoka, Guran Hansanga, Tina Baraba, Trotongo Pacha, Yubabira, Nobel Supi Resurago, Yubabira Tinashan, Dr. Berita Tinga, Piopia Pimaba.
ဆက်ကြပါလားဤရဲ့အစဒေလုံးကဆက်ကြပါလားဤဖြစ်လာလို့အဲ့လိုပြောင်းလဲဆိုတာကိုသီအိုရီရတစ်ချက်တန်နိုင်ခဲ့တဲ့ဒီအမေရိကန်နိုင်ငံပရင်စတန်ယူနီဗာစီတီပါအပစ်စစ်ဆန်ငါးနှစ်ကျော်ပြီဖြစ်တဲ့ပမောကပီပယ်ရပါတယ်။နောက်သူနဲ့အတူပဲဒီနေ့ဆက်ကြပါလားအပြင်မှာတရှိသရမယာရှိနိုင်တယ်ရှိတယ်လို့မပြောသေးပါဘူးရှိနိုင်တယ်ကျွန်တော်တနည်းတနည်းနဲ့တိုင်းခဲ့တဲ့ဆွစ်ဇာလန်နိုင ကျွန်တော်တို့ Big Bang တို့တင်စားပြီးခေါ်တဲ့စက်ကြောလာရဲ့အစမှာပေါက်ခွဲမှုကြီးအကြီးတစ်ခုလုံးခဲ့တဲ့နှစ်ဘန်ဘောင်14တောင်မှာစဖြစ်ခဲ့တယ်ဆိုပြီးတော့ Hawking ထုတ်ခဲ့ပါတယ်အချိန်မှာအပူချိန်က Centigrade အားဖြင့် 5,000 ကျော်အထက်မှာရှိတဲ့အတွက်အနုမြူအနေနဲ့စက်ကြောလာကြီးထဲမှာမရှိသေးတဲ့အချိန်မှာအဲ့ဒီအချိန်မှာပရမအနုမြူခေါ်တဲ့ Proton တို့ Electron တို့အဲ့ဒီအပုံတွေပဲရှိပါတယ်။နောက်ပြည့်၄သိန်းလောက်အကြာမှာပေါ့နော်။သူတို့တွက်ကြည့်လိုက်တဲ့အခါကျရင်အပူချိန်9000ကနေပြီးတော့အပူချိန်3000လောက်ရောက်လာတဲ့အဲ့ဒီချိန်ကျတော့ပရိုတွန်နဲ့အီလက်ထရွန်တွေပေါင်းပြီးတော့ဟိုက်ဒရိုဂျင်ဆိုတဲ့အပေါ်ဆုံးအနုမြူစဖြစ်တယ်။အဲ့ဒီဖြစ်တဲ့အချိန်ကိုပြန်ပေါင်းထုတ်တဲ့အချိန်ပေါ့နော်။ Recombination Error လို့ခေါ်တာ။အဲ့မှာပရိုတွန်နဲ့အီလက်ထရွန်တွေပေါင်းလာတဲ့အတွက်ဒီ energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင်mass balance energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင်ရောင်ကြီးထွက်လာတယ်။အဲ့ဒီရောင်ကြီးအပြင်အလင်းရောင်ပေါ့ဗျာ။ဒါပေမဲ့အလင်းရောင်က microwave flying နဲ့ထွက်တဲ့အရာဖြစ်ပါတယ်။ဒီရောင်ကြီးကစက်ကြောဗလာအနှံ့မှာတည်ငြိမ်တယ်ဖြစ်မယ်ဖြစ်နေရမယ်။ဒီရောင်ကြီးရှိတဲ့အတွက်ဒီရောင်ကြီးမတိုင်ခင်ကပေါ့ဒီပေါင်းစည်းမှုရဲ့ big bang ကြီးဖြစ်ခဲ့တယ်။ဒီ radiation ကို cosmic background radiation ပေါ့နော်။အဲ့ဒါ 3 degree kelvin radiation လို့ခေါ်ပါတယ်။အဲ့ဒီဟာရှိရမယ်ရှိနိုင်တယ်ဆိုတဲ့ဟာကိုလွန်ခဲ့တဲ့အနှစ်50 60လောက်ကသူဟော့ဂိန်းထုတ်ခဲ့တာပါအဲ့တော့ဟော့ဂိန်းထုတ်တဲ့လူတွေအများကြီးတဲမှာသူလည်းတယောက်အပါအဝင်ဖြစ်တဲ့အတွက်သူ့ကို Nobel Prize ဒီနှစ်ထဲမှာပေးတာဖြစ်ပါတယ
် Cosmic background radiation ရှိတယ်ဆိုတာကိုတိုင်တာနိုင်ခဲ့တာပါ
စက်တာဝလာထဲမှာဒီ Cosmic background radiation ပေါ့နော် 3 degree Kelvin radiation အဲ့ microwave flying ရှိရမယ်အဲ့ဘယ်နေရာမှာတိုင်တိုင်စက်ကြောလာတယ်မှာကြိုက်တဲ့နေရာမှာတိုင်ဒီရောင်ချီလှိုင်းပေါ့နော်မိုက်ခရိုဝေ့ဗ်လှိုင်းဟာဒီတသမတ်တည်းရှိရမယ်ဆိုတာကိုဟော့ဂိန်းထုတ်ခဲ့ပြီးတော့1958ခုနှစ်လောက်ကြာမှာအဲ့ Penzias နဲ့ Wilson ဆိုတဲ့အဲ့ဒီ AT&T Bell Lab ပေါ့နော် New Jersey မှာရှိတဲ့ American Telegraph and Telecommunication မှာအလုပ်လုပ်ခဲ့သူတည်တာပညာရှင်နှစ်ယောက်ကတိုင်ပြီးတွေ့တာသူတို့ကမိုက်ခရိုဝေ့တင်တင်တာပေါ့နော်မိုက်ခရိုဝေ့တိုင်းတဲ့ဟာတခုကိုသူတို့ဆင်နေတဲ့အချိန်မှာဒီအနောက်ကနေပြီးတော့ဒီအဲ့ဒီ slime ကအများအားပေါ်ထောက်လို့မရအဲ့တော့သူတို့တိုင်းတဲ့ set တွေကိုအကုန်လုံးပိတ်ခေါင်းမိုးမှာခူလီလုတ်တဲ့အတန်လားဆိုပြီးတော့ခူလီရဲ့အတိုက်တွေကိုဖဲဖဲဒါပဲအများအားပြန်တွေ့ရင်နောက်ဆုံးကြတော့မှအဲ့ဒါပါလဲဆိုတော့ Professor Peeble တို့ Hawking ထုတ်ခဲ့တဲ့ဟာနဲ့အကိုက်ကိုသွားဖြစ်တဲ့အဲ့တော့1958ခုနှစ်မှာအဲ့ဒီပေါ့နော် CNB Cosmic Background Radiation ကိုစပြီးတော့တွေ့တဲ့လူတွေတိုင်းခဲ့တဲ့လူတွေဆိုပြီးတော့သူတို့လည်း Nobel Prize ကိုရခဲ့ပါတယ
်။ပမောက္ခပီဘယ်ရဲ့တွေးဆခြင်းနဲ့တွေ့ချက်မှုတွေကလည်းစကြဝဠာဘယ်လိုစဖြစ်တယ်ဆိုတာကိုနားလည်လာတယ်လို့တွေ့ရှိချက်အသစ်တွေလည်းမရေမတွက်နိုင်အောင်ရှိလာခဲ့တာပါ။1995ခုနှစ်မှာတော့ဆွီဒင်ကယူပဗေဒပညာရှင်နှစ်ဦးဖြစ်တဲ့ Michel Mayor နဲ့ DJ Quiro တို့ကနောက်စကြဝဠာတွေရှိနေတယ်ဆိုတာကိုတွေ့ရှိခဲ့တာပါဒီလိုတွေ့ရှိမှုကဒီမြေကမ္ဘာလိုသက်ရှိပြီးတခြားနေရာမှာရှိနေသေးသလားဆိုတာကိုရှာဖွေဖို့အတွက်နန်းစာရလာစီပါလေ
ကျွန်တော်တို့ကမ္ဘာပေါ်မှာသက်ရှိသောတွေရှိတယ်လို့ဒီမြေစကြဝဠာမဟုတ်ရင်အနန္တစကြဝဠာကြီးထဲမှာကောသက်ရှိတယ်ရှိနိုင်လားဆိုတဲ့ဟာကိုတိုင်းပုတ်လွန်ခဲ့တဲ့အနှစ်20အစိတ်လောက်ကသူစာကြီးစူးစမ်းခဲ့ပါတယ် ဖြစ်ဖို့များတာဒီနေကိုပတ်နေတဲ့ဂျိုးလေးရှိလို့ဆိုရင်တက်ရှိတော်ရတွေရှိဖို့လမ်းစာရှိတယ်ဆိုတဲ့ဟာကိုအခြေခံပြီးတော့သူတို့တိုင်းပါတယ်တိုင်းပုံတိုင်းနည်းကအခုထိလည်းဒီလိုပဲတိုင်းပါတယ်အဲ့ဒါကို exoplanet measurement လို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်ဥပမာဒီကနေကျွန်တော်တို့ရဲ့ Milky Way လို့ခေါ်တဲ့နှစ်ကုပ်ကိုယ်တန်းကြီးထဲမှာရှိတဲ့ကျဲပေါ့နော်အလင်းနှစ်ပေါင်းတန်ပေါင်း50လောက်နေရာမှာစိတ်ရလာတဲ့ရောင်ကြီးနှံတိုင်လိုက်တဲ့အခါကျလို့ရှင်ကျွန်တော်တို့နေဆက်ကြဝလာလို့နေကိုပတ်နေတဲ့ဂျူရီသာရှိလို့ရှိလို့ရှင်အဲ့ဒီကျေကိုလှမ်းကြည့်နေတဲ့အချိန်မှာတစ်ချိန်မှာအဲ့ဒီအလင်းရောင်ကပိတ်သွားတယ်နော်ဟွန့်မှိန်သွားတယ်ပြီးတဲ့အခါကျတော့ပြန်လင်းလာတယ်ပြန်လင်းလာလိုက်မှိတ်သွားလိုက်တာလေးကထောက်လာတကားတစ်နှစ်တစ်ခါလေးနှစ်တစ်ခါဖြစ်လို့ရှင်ဒါနေဆက်ကြဝလာပုံစံမျိုးအဲ့ဒီနေရာမှာရှိပြီရှိလို့ရှိရင်ကဘာပေါ်မှာရှိတဲ့လူတွေလိုပဲတက်ရှိတရားတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူတို့စာပြီးတော့တိုင်းခဲ့ပါအခုအချိန်မှာဆိုလို့ရှိရင်စัจจဝလာမှာတက်ရှိတရားတွေရှိမရှိနဲ့ဒီ exoplanet တွေရှိမရှိကိုတိုင်းခဲ့တဲ့ဟာပေါင်းဒီလိုနေစัจจဝလာလို့ဂျူတွေပတ်နေတဲ့ဟာပေါင်းဒီတောင်ကျော်ကိုတိုင်းနိုင်ခဲ့ပါပြီ
ကဘာကြီးစပြီးဖြစ်တည်လာချိန်မှာတက်ရှိတရားတွေပါပါလာတာတော့မဟုတ်ပါဘူး
လွန်ခဲ့တဲ့အနှစ်3000ပေါင်း14000လောက်ကပေါင်းအကွဲမှုကြီးဖြစ်ပြီးလွန်ခဲ့တဲ့အနှစ်3000ပေါင်း5000လောက်ကမှစัจ java လာစဖြစ်ပါနေနဲ့ဒီဂျူတွေပတ်တဲ့စัจ java လာဖြစ်ပြီးနှစ်3000ပေါင်း500လောက်ကမှအရှိတော်ကြီးကဘာပေါ်မှာစပေါ်လာတယ်လို့ပြောပါတယ်အဲ့ဒါကြောင့်ဘယ်အချိန်လောက်ကများရှိခဲ့လဲဆိုတာတေချာလက်တွေ့တိုင်းကြည့်တဲ့အခါကျတော့ဒီ Greenland ဆိုလို့ရှိရင်နှစ်သန်းပေါင်း4000ကကာဗွန်တွေပိတ်ပြီးစွာစုနေတဲ့ကြောက်တွေကိုတွေ့ခဲ့တာဒါပထမဦးဆုံးစပြီးတော့ဒီတက်ရှိတရွာဖြစ်နိုင်တယ်ဆိုတဲ့ဟာကိုမှတ်တမ်းတင်ထားတာရှိပါတယ်အဲ့တော့အခု Nobel ဆုရတဲ့သုတေသနပညာရှင်တွေကတော့တက်ရှိတရွာများကဘာအပြင်မှာတခြားစัจ java လာများရှိလားဒီစัจ java လာကြီးကဘယ်ကစခဲ့လဲဆိုတဲ့ဟာဒီကံတဲ့လူတွေကိုဂုဏ်ပြုတဲ့အနေနဲ့ Nobel ဆုပေးတာဖြစ်ပါတယ်
။ဒေါက်တာမရီတာတင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်။